ကမ္ဘာနိုင်ငံအတော်များများကပဋိပက္ခတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေကိုဒီဒဏ်ကိုခံရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်းမှာတည်တည်တသာတိုးလာတယ်လို့ UNICEF လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောကြားလိုက်ပါတယ်။ရက်ဆက်မှုဒဏ်တွေကိုခံရသူတွေထဲမှာမြန်မာနိုင်ငံကကလေးငယ်တွေလည်းပါဝင်နေတယ်လို့ဆိုပါတယ်။ဒီအကြောင်းကိုကိုကျော်အောင်လွင်ဆက်ပြီးပြောပြမှာပါ
။မကြာခင်ရပိုင်းတွင်းမှာပဲကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းပဋိပက္ခတွေကြားမှာဒုက္ခခံစားနေကြရတဲ့ကလေးငယ်တွေကိုကမ္ဘာကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့12လကာလအတွင်းလက်နက်ကင်ပဋိပက္ခတွေဖြစ်ပွားတဲ့ကမ္ဘာတစ်ပတ်ကဒေသတွေမှာအကြမ်းဖက်မှုတွေအကြားကလေးငယ်တွေနေထိုင်ခဲ့ရတဲ့အခြေအနေတွေဟာစိုးစိုးဝါးဝါးဆက်ပြီးတော့ကြုံတွေ့ခဲ့ရတယ်လို့ UNICEF အဖွဲ့ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကပြောပါတယ်။အကြမ်းဖက်ရက်စက်မှုတွေကိုကျူးလွန်ခဲ့တဲ့သူတွေဟာလည်းအေးအယူမခံရသလောက်ဖြစ်နေတာမို့အခြေအနေတွေဟာပိုပြီးတော့ဆိုးလာခဲ့တယ်။ကလေးငယ်တွေကိုကူညီဖို့အခုတည်းပို့ပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်။လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့အတိုင်းပြည်တွေမှာရှိနေကြတဲ့ကလေးငယ်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတာ၊တက်ခိုင်မှသုံးဖို့စူဆောင်းခံရတာ၊အတင်းအဓမ္မပေးစားခံရတာ၊မရင်းကျင့်ခံရတာ၊အဖမ်းခံရတာတွေဟာလုံထုံးလုံနည်းတွေအဖြစ်ရှိလာနေပြီးဒီဖြစ်ပျက်တွေကဆီးရီးယား၊ယီမန်၊ကွန်ဂို၊နိုင်ဂျီးရီးယား၊တောင်ဆူဒန်နဲ့မြန်မာစတဲ့နိုင်ငံတွေမှာတိတိတသားရှိခဲ့တယ်လို့ UNICEF ဖွဲ့ကပြောပါတယ်။နှစ်တကူကာလမှာဒုက္ခရောက်နေတဲ့ကလေးငယ်တွေကိုမမေ့ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henry Tafoe ကဗီဒီယိုသတင်းစကားပါပါတယ်
။ As people prepare to celebrate the coming of a new year, I hope we also remember those who are not so lucky.
ဒါမင်းနှစ်သစ်ကိုကြိုဆိုဖို့လူတွေပြင်ဆင်နေကြချိန်မှာကံမကောင်းအကြောင်းမလှကြသူတွေကိုလည်းသိရကြလိမ့်မယ်လို့အစ်မမျှော်လင့်ပါတယ်။ဒီကနေ့ကမ္ဘာတစ်ပတ်မှာတန်းနဲ့ချီရှိတဲ့ကလေးနဲ့လူငယ်တွေဟာပြည်ပခဖြစ်ပွားရာနိုင်ငံတွေမှာနေထိုင်နေကြရပါတယ်။ Syria, Yemen, South Sudan, လေအာဖရိက, Nigeria, Iraq, Afghanistan, မြန်မာနဲ့ Congo တို့အပြင်တခြားနိုင်ငံအများပြားတွေမှာဖြစ်ကြပါတယ်
။ကမ္ဘာမှာဖြစ်ပွားနေတဲ့ပြည်ပခတွေကပို့ပြီးတော့ပြင်းထန်လာနေတာမို့ကလေးငယ်တွေရင်ဆိုင်နေရတဲ့အခြေအနေတွေဟာလည်းပို့ပြီးတော့ဆိုးဝါးလာနေတယ်လို့ Henry Tafoe ကပြောပါတယ်။
Today conflicts are more frequent, more violent and longer lasting.And children pay the highest price. Their lives are.
ဒီကနေ့ပြည်ပခတွေပိုဖြစ်ပွားနေပါတယ်။ပိုရက်ဆက်ကြမ်းကြုတ်လာတယ်။ပိုကြာရှည်လာတယ်။ကလေးတွေဟာဒီဒုက္ခကိုအများဆုံးပိဆက်ကြရတာဖြစ်ပါတယ်။သူတို့တွေရဲ့ဘဝဟာအိမ်မက်ဆိုးပါပဲ
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့သတင်းတွေကိုကုလသမဂ္ဂကဆက်ပြီးတော့လက်ခံရရှိနေတော့မှဖြစ်တဲ့အကြောင်းအဲ့ဒီသတင်းတွေထဲမှာအသက်ခံရတာပျောက်ဆုံးသွားတာနဲ့ဖန်ခံရတာတွေလည်းပါဝင်ပြီးရိုဟင်ဂျာတွေလွတ်လပ်စွာလှုပ်ရှားသွားလာခွင့်မရှိတာ၊ကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေလည်းမရရှိဘဲဖြစ်နေတယ်လို့ UNICEF ဖွဲ့ရဲ့မနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီအခွင့်အရေးတွေကိုရိုဟင်ဂျာကလေးငယ်တွေမရရင်လူ့အဖွဲ့အစည်းကိုထောက်ကူပေးဖို့လိုအပ်တဲ့အရေးချင်းတွေသူတို့မှာမရှိဘဲဖြစ်နေလိမ့်မယ်လို့လည်းဆိုပါတယ်။2018ခုနှစ်အတွင်း UNICEF ဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်တိုက်ခိုက်ဖို့စူးစမ်းခံခဲ့ရတဲ့ကလေး833ဦးအော်တိုဝါလာတုန်းကပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့အကြောင်းတောင်ဆူဒန်မှာမိဘတွေနဲ့ကွဲကွာနေတဲ့ကလေး6000မိသားစုတွေနဲ့ပြန်လည်စုံစည်းနိုင်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကြမ်းမာတိုးတက်မှုတွေရှိလာအောင်လဲကူညီပေးခဲ့ကြောင်းနဲ့လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုခံခဲ့ကြရတဲ့အီရတ်နိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းတိုးတက်မှုတွေရှိလာအောင်ကူညီနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလာမယ့်နှစ်သစ်မှာကလေးတွေအပေါ်ကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henry Tafoe ကတိုက်တွန်းပါတယ်ကလေးတွေကိုကြမ်းဖက်မှုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့နဲ့ကလေးတွေရှိနေကြတဲ့စာတင်ကျောင်းတွေဆေးရုံတွေကိုပိတ်မတ်ထားတိုက်ခိုက်တာတွေမလုပ်ကြဖို့ကလေးငယ်တွေကိုကာကွယ်ရေးကမ္ဘာနိုင်ငံတွေကဝိုင်းပြီးတော့ကြိုးပမ်းကြဖို့ကိုလည်း UNICEF အဖွဲ့ကတိုက်တွန်းထားပါတယ်